ခဲ့တဲ့ဇူလိုင်9ရက်နေ့ကသမရဦးသိန်းစင်ဟာ၄ရက်အတွင်းဒုတိယအကြိမ်မိကွန်းတစ်ခုပြောခဲ့ပါတယ်။မိကွန်းတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်ရင်အဲ့ဒီချိန်ကဖြစ်ပွားပြီးသားမန္တလေးမြို့ကဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုနဲ့ပတ်သက်ပြီးအမုန်းတရားဖြန့်ဖြူးသူတွေ၊သွေးထိုးလှုံ့ဆော်သူ၊လက်တွေ့အကြမ်းဖက်သူတွေကိုဘယ်လိုပြင်းပြင်းထန်ထန်အရေးယူလိုက်မယ်ဆိုပြီးပြောခဲ့တဲ့မိကွန်းပါ။ဒါပေမဲ့အထူးထူးခြားခြားမိကွန်းရဲ့အစပိုင်းမှာမန္တလေးအကြမ်းဖက်မှုနဲ့မဆိုင်တဲ့မီဒီယာလောကကိုသတိပေးစကားထည့်သွင်းပြောကြားထားခဲ့လို့မီဒီယာသမားတွေကလည်းသမရကြီးဘလို့များအရေးယူလာမလဲစိုးရိမ်စိတ်တွေဖြစ်ပေါ်ခဲ့ကြပါတယ်
။နောက်နေ့မှာတော့ဒီမိုကရေစီရေးစင်ဆက်မပြတ်လှုပ်ရှားမှုအင်အားစု MDCF အဖွဲ့ရဲ့သတင်းထုတ်ပြန်ချက်ဖော်ပြခဲ့တဲ့ဘိုင်မွန်းတက်နေဂျာနယ်အက်ဒီတာသတင်းတော်၃ယောက်နဲ့ထုတ်ဝေသူရဲ့ခင်မိုးဖြစ်သူကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဇူလိုင်လ10ရက်နေ့မှာလဲမကွေးတိုင်းပေါ့မြို့နယ်ကစစ်လက်နက်ပစ္စည်းစက်ရုံကိုလျှို့ဝှက်ဓာတုလက်နက်စက်ရုံဆိုပြီးဖော်ပြရေးသားခဲ့တဲ့ Unity Journal က CEO နဲ့သတင်းတောင်5ယောက်ကို1923ခုနှစ်မြန်မာနိုင်ငံလျှို့ဝှက်အဥပဒေပုံမှ3မြင်းဆောင်29နဲ့ထောင်ဒဏ်10နှစ်ချမှတ်လိုက်ပါတယ်။ဒါတွေဟာမတော်တဆတိုက်ဆိုင်တာတော့မဟုတ်ပဲသမရမေကွန်းပြောပြီးမေကွန်းပါအတိုင်းအရေးယူဆောင်ရွက်လိုက်တာလို့ယူဆနိုင်ပါတယ်။လွတ်လပ်ခွင့်ရတာနှစ်နှစ်ကျော်လောက်ပဲရှိသေးတဲ့စာနယ်ဇင်းလော့ကပြန်ဖိနှိပ်ခံနေရပြီလားဆိုတာဒီကနေ့ဆွေးနွေးတင်ပြသွားပါမယ်။ဇူလိုင်လ9ရက်နေ့ကသမရမေကွန်းမှာဦးသိန်းစိန်ကပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်များရဲ့အဓိကအရေးကြီးဆုံးဖြစ်တဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုများကြောင့်လွတ်လပ်စွာဖော်ထုတ်ပြောဆို권နဲ့ရေးသားခွင့်များရရှိလာပြီးအရှိတောင်အာရှမှာမီဒီယာလွတ်လပ်မှုအမြင့်မားဆုံးနိုင်ငံများတွေကတနိုင်ငံအဖြစ်ကိုလည်းရောက်ရှိခဲ့ပါတယ်။သို့တော်လည်းမီဒီယာလွတ်လပ်မှုကိုတိုင်းပြည်အကျိုးဖြစ်စေမယ့်ရေးသားပြောဆိုမှုအစားနိုင်ငံတော်လုံခြုံရေးအတွက်အန်ဒီအေပေးလာပါကတည်ဆဲဥပဒေများနဲ့အညီထိရောက်စွာအရေးယူဆောင်ရွက်သွားမည်ဖြစ်ကြောင်းအသိပေးပြောကြားလိုပါသည်လို့ဆိုပါတယ
်။ဒီနေ့ချိန်ထိမြန်မာနိုင်ငံမှာရုပ်သံနဲ့ရေဒီယိုအသံလွှင့်လုပ်ငန်းလုံးဝလွတ်လပ်ခွင့်မရှိသေးပါဘူး။အစိုးရနဲ့စစ်တပ်ကအလုံးစုံချုပ်ကန့်ထားပြီးစိတ်ချရတဲ့ပုဂ္ဂလိကလုပ်ငန်းရှင်တချို့ကိုပဲလုပ်ကန့်ခွင့်ပြုထားပါတယ်။2012ဇွန်လကစစာပေစီစီရေးစနစ်ဖျက်သိမ်းပြီးလွတ်လပ်စွာရေးသားပုံနှိပ်ထုတ်ဝေခွင့်ရလာတာမှန်ပေမဲ့ပုံနှိပ်ထုတ်ဝေဥပဒေပြဋ္ဌာန်းဖို့ကြိုးစားတာအပါအဝင်အာဏာပိုင်တွေဘက်ကအမျိုးမျိုးကန့်သတ်ထိန်းချုပ်ဖို့ကြိုးစားလာတာကိုစာနယ်ဇင်းသမားတွေတွန်းတွန်းတက်တက်ရုန်းကန်ဆန့်ကျင်ကြိုးစားပြီးမှရလာတာပါ။အခုဘိုင်မွန်းတက်နေဂျာနယ်ကအယ်ဒီတာသတင်းတော်၃ယောက်နဲ့ထုတ်ဝေသူရဲ့ခင်မွန်းဖြစ်သူကိုဖမ်းဆီးပြီးပုံမှန်၅ကကြီး၅ညတွေနဲ့အရေးယူအမှုဖွင့်ထားတယ်ဆိုတာကလည်းမေးစရာမေးခွန်းအများကြီးရှိပါတယ်။အဲဒါတွေဟာလက်ရှိအကျဉ်းကျနေသူကိုထင်ကျော်ခေါင်းဆောင်နဲ့ဒီမိုကရေစီရေးစင်ဆက်မပြတ်လှုပ်ရှားမှုအင်အားစု MDCF အဖွဲ့ရဲ့ထုတ်ပြန်ကြေညာချက်ကိုဒေါ်ဆန်းစုကြည်နဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုများအားကြားဖြတ်အစိုးရအဖြစ်ပြည်သူများကတင်မြှောက်ကြောင်း MDCF ထုတ်ပြန်ဆိုတဲ့ခေါင်းစဉ်နဲ့နေနဖုံးမှာဖော်ပြခဲ့တာကြောင့်အရေးယူခံခဲ့ရတာပါဒီသတင်းဒီအဖွဲ့ရဲ့ကြေညာချက်တွေကစာသားတွေကိုဇူလိုင်10ရက်နေ့ထုတ် Daily 11နဲ့အခြားသတင်းစာဂျာနယ်တွေမှာလည်းဖော်ပြခဲ့တာကြောင့်သတင်းရေးသားဖော်ပြမှုကြောင့်ဖန်ရတာမျိုးလဲဟုတ်ပုံမရပါဘူးတကယ်လို့ကြေညာချက်မှာပါသလိုဘိုင်မွန်းတက်နေအယ်ဒီတာတွေကဂျားဖြတ်ဆိုရဖွဲ့တယ်ဆိုတဲ့နိုင်ငံရေးလှုပ်ရှားမှုမှာပါဝင်ခဲ့တယ်ဆိုရင်တော့ဒီပုံမှန်တွေနဲ့ဖန်ဆီးအရေးယူတယ်ဆိုတာတဘာဝကြနိုင်ပါတယ်အဲ့လိုမှမဟုတ်ပဲသတင်းရေးသားဖော်ပြရုံပဲဆိုရင်တော့အလွန်ဆုံးသတင်းမီဒီယာဥပဒေနဲ့ပဲအရေးယူဖို့လိုပါလိမ့်မယ်ခုချိန်ထိတော့အာဏာပိုင်တွေဘာမှရှင်းရှင်းလင်းလင်းပြောဆိုထားတာမရှိသေးပါဘူ
းဇူလိုင်လ10ရက်နေ့က Unity Journal CEO နဲ့သတင်းတောက်တွေကို1010နှစ်ချတာဟာတကယ်ပဲဥပဒေအရမျက်မျက်တတဆောင်ရွက်ခဲ့သလားဆိုတာပုံပြီးတန်တရားဖြစ်စရာရှိပါတယ်အမှုကိုစစ်ဆေးစဉ်တုန်းကတရားခံအကျိုးဆောင်တွေဘက်ကတရားစွဲသူဒုဗိုလ်မှူးကြီးကျော်ကျော်ဦးကိုဒီစက်ရုံကြီးမှာနိုင်ငံတော်လျှို့ဝှက်ချက်ကိစ္စမျိုးရှိသလားမေးပါတယ်။သူကမရှိပါဘူးလို့ပြန်ဖြေပါတယ်။လျှို့ဝှက်ချက်မရှိတဲ့အတွက်ဒီသတင်းဖော်ပြချက်ထဲမှာလျှို့ဝှက်ချက်ပေါက်ကြားတယ်ဆိုတာမျိုးရောရှိနိုင်သလားမေးတာကိုသူကမရှိနိုင်ကြောင်းပြောခဲ့ပါတယ်။ဒီလောက်ဆိုရှင်းပါတယ်။အဲ့ဒီတရားစွဲခံရသူအားလုံး1923ခုနှစ်မြန်မာနိုင်ငံလျှို့ဝှက်အဥပဒေပုံမှ3မြင်းဆောင်29ကျူးလွန်ကြောင်းဘလို့မှကောက်ချက်မချနိုင်ပါဘူးဖြစ်ချင်းဖြစ်အရေးအသားမတက်လို့မမှန်မကန်ရေးလို့အခြားပုံမှားတွေနေပဲညှိစွမ်းနိုင်ပါတယ်ဒါပေမဲ့လို့တမရကထိရောက်စွာအရေးယူဆောင်ရွက်သွားမယ်လို့မိကွန်းပြောအပြီးမှအခုလို1010နှစ်ချလိုက်တာကြောင့် တရားသူကြီးဟာဒီအမှုကိုဥပဒေနဲ့အညီလွတ်လွတ်လပ်လပ်စီရင်ဆုံးဖြတ်ခဲ့တယ်ဆိုပြီးဘလို့မှလက်ခံလို့မရနိုင်တော့ပါဘူ
းပြောရရင်မြန်မာနိုင်ငံမှာစာနယ်ဇင်းလွတ်လပ်ခွင့်ရလာပြီးနှစ်နှစ်ကျော်ကာလအတွင်းသတင်းစာဂျာနယ်မဂ္ဂဇင်းနဲ့လုံချင်းစာအုပ်တွေဟာအာဏာပိုင်တွေကိုဝေဖန်ထောက်ပြတဲ့သတင်းဆောင်ပါနဲ့စာပေတွေအများကြီးရေးသားထုတ်ဝေခဲ့ကြပါတယ်အထူးသဖြင့်အစိုးရအဖွဲ့ပေါ်ဝေဖန်တာတွေဖြစ်ပါတယ်သမရဦးသိန်းစိန်ဟာဒါကိုအရေးယူလိုက်ရင်မီဒီယာကိုဖိနှိပ်တဲ့အစိုးရဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းကကဲ့ရဲ့ပြစ်တင်ရှုတ်ချမှာကိုစိုးရိမ်မှုရပါတယ်။ဒါပေမဲ့ခုနောက်ပိုင်းအကြမ်းဖက်မှုဖြစ်ပွားတဲ့ကိစ္စအပါအဝင်အစိုးရရဲ့တာဝန်ရှိမှုကိုဝေဖန်ထောက်ပြတာပြင်းထန်များပြားလာတဲ့အတွက်ပြီးမခံတော့ပဲဒင်းစာဂျာနယ်တိုက်တာဝန်ရှိသူတွေကိုရဲသတင်းတပ်ဖွဲ့ကခေါ်ယူစစ်ဆေးတာအပါအဝင်ခုလိုဖမ်းဆီးနှိရှေထောင်ဒဏ်တွေချချင်းချောက်ဖို့လှုပ်လာတာလို့ယူဆနိုင်ပါတယ်။အရင်အာဏာရှင်ခေတ်ကအတိုင်းစာနယ်ဇင်းလွတ်လပ်ခွင့်ကိုခုလိုမတရားဖိနှိပ်ချုပ်ချယ်တာတွေလှုပ်လာရင်ပြည်တွင်းစာနယ်ဇင်းသမားတွေရဲ့ပြင်းထန်တဲ့ဆန့်ကျင်တုံ့ပြန်မှုကိုခံရမဲ့အပြင်နိုင်ငံတကာမိသားစုရဲ့ရှုံချကဲ့ရဲ့ပြစ်တင်တာတွေကိုပါခံရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်